the human rights situations in Myanmar မြန်မာနိုင်ငံကလူခွင့်ရေးအခြေအနေဆိုတဲ့ခေါင်းစဉ်နဲ့မြန်မာအရေးဆုံးဖြတ်ချက်ကို83နှစ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာနိုဝင်ဘာလ16ရက်နေ့ကအတည်ပြုခဲ့ပါတယ်။ဒီဆုံးဖြတ်ချက်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေအပါအဝင်မြန်မာနိုင်ငံမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအလုံးကိုကန့်ကွက်ရှုံချထားပြီးတော့ပြစ်မှုကျူးလွန်သူတွေကိုအရေးယူပြစ်ပေးမနိုင်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တိုက်တွန်းထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဟောက်တူဆောင်းကတော့ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးရည်ရွယ်ချက်နဲ့အပြုသဘောမဆောင်တဲ့ဝေဖန်မှုမျိုးတွေပါဝင်နေတဲ့အတွက်မြန်မာအစိုးရအနေနဲ့လုံးဝကန့်ကွက်တယ်ဆိုတဲ့အကြောင်း VOA ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာကတင်ပြပါလိမ့်မယ်ခင်ဗျာ
။နိုဝင်ဘာလ16ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံတက်တရာကော်မတီမှမြန်မာရေးဆုံးဖြတ်ချက်ကိုထောက်ခံမဲ142မဲ၊ကန့်ကွက်မဲ10မဲ၊ကြားနေမဲ26မဲတို့နဲ့အတည်ပြုခဲ့တာပါ။ဒီဆုံးဖြတ်ချက်မူကြမ်းကို OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲရေးဆွဲပြီးတတိယကော်မတီကိုတင်သွင်းခဲ့တာပါ။ဒါအပြင်ဒီမူကြမ်းဟာစက်တင်ဘာလ28ရက်နေ့ကဂျနီဗာလူခွင့်ရေးကောင်စီမှလည်းအတည်ပြုထားပြီးသားဖြစ်တဲ့မြန်မာရေးဆုံးဖြတ်ချက်ဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတီဟောက်တူဆွမ်းကတော့ဒီဆုံးဖြတ်ချက်ကိုမြန်မာဘက်ကလုံးဝကန့်ကွက်တဲ့အကြောင်းတတိယကော်မတီဆွေးနွေးပွဲမှာပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းရမှာကန့်ကွက်ရတဲ့အကြောင်းရင်းကိုတမ်မတီကအခုလိုပြောပါတယ
်။နိုင်ငံရေးသဘောအဓိကပါတာပေါ့နော်။အမားတော့သူ့ရဲ့ပုံမှန်လုပ်ရမယ်ဆွေးနွေးရမယ်နေရာဂျနီဗာလူခွင့်ရေးကောင်စီဒါပေမဲ့သူ့လူညီလာခံကိုယူလာတဲ့ဟာကဒီလူခွင့်ရေးကိစ္စယူလာတဲ့ဟာအဲကျွန်တော်တို့ဒါနိုင်ငံရေးရထုတ်တာဖြစ်တယ်။ဟိုတောက်ကြနေရဆိုတွေ့မှာပေါ့ဗျာ။အဲ့ဒီမှာဟိုနိုင်ငံတစ်ခုချင်းအလိုက်သူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ဟိုချမှတ်တာဆိုလို့ရှိရင်ဒီနိုင်ငံမှာရှိတာပဲဗျာ။ဒါရွေးထုတ်ပြီးတော့မှကျွန်တော်ဒါ selective ကိုလုပ်ရတာပဲ။ကျွန်တော်ကမ္ဘာမှာဟို193နိုင်ငံရှိတယ်။ကုလသမဂ္ဂဖော်ပေါ်။အဲ့ဒီမှာကျွန်တော်မြန်မာရယ်၊ဆီးရီးယားရယ်၊အီရန်ရယ်၊မြောက်ကိုရီးယားရယ်ပဲဒီနိုင်ငံနာမည်တက်ပြီးတော့ဒီခွင့်ရေးကိစ္စပြောတယ်ဆိုတော့ဒါကအစနံပါတ်1ဒါမတရားမှုပေါ့နော်ကျွန်တော်တို့တစ်ဖက်တည်းထုတ်တယ်ဆိုတာကျွန်တော်တို့ဒါကိုလည်းဘယ်သူမှလက်မခံနိုင်ဘူ
းဆုံးဖြတ်ချက်ပါအချက်တွေကိုကြည့်ရင်လည်းအပြုသဘောမဆန်ပဲနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေကြောင်းတမ်မတ်ကြီးကပြောပါတယ
်စာသားတွေကိုကြည့်လိုက်လို့ရှင်လည်းပဲအဓိကဘာလဲဆိုလို့ရှိရင်ဒုက္ခသည်တွေအရေးအထက်ဟိုကျွန်တော်တို့ဒီရခိုင်မြောက်ပိုင်းရေးခင်းအချမ်းဖက်သမားတွေတိုက်ပြီးနေတော့ကျွန်တော်တို့ဟိုပေါ့ဆွေဆွေလုပ်တဲ့ခါမှာနေမင်းရှင်းရှင်းလုပ်တဲ့ခါမှာသူခရီးချိုးဖောက်မှုတွေရှိတယ်ဆိုရဲအစွဲချက်နဲ့ပတ်သက်ပြီးတော့မှအချက်လက်ဟိုစုံစမ်းရေးကော်မရှင်ဖွဲ့မစ်ရှင်ဖွဲ့ထားတာရှိတယ် FFM လူခရီးကောင်စီကအဲ့ဒီ FFM ကနေပြီးတော့ဟိုအစင်ခံထားတဲ့ဟာတွေကိုပဲအဓိကထားပြီးတော့ကြီးမားတဲ့ပြည်မှုကြီးတွေကျူးလွန်နေဟာလားဟိုထောင်ပေါင်းများစွာသောလူတွေကိုတပ်ဖြတ်တယ်လို့လိမ့်မိုင်းဆိုင်ရာမတရားပြုကျင့်တယ်လို့ဘာညာဒီဟာတွေကိုပဲအဓိကထားပြီးတော့ဒီဟာတွေကိုအေးအေးယူဖို့ဆိုတဲ့ဟာတွေပဲအဓိကထားပြီးလုပ်တဲ့ခါကျတော့အဲကျွန်တော်တို့ဒီဟာကအပြုသဘောလုံးဝမဆန်တဲ့အပြင်ကိုကျွန်တော်တို့ပူပေါင်းဆောင်ရွက်မှုတွေလည်းထိခိုက်နိုင်တယ်။ကျွန်တော်ဒီခုရခိုင်ပြည်နာကိုရခိုင်မြောက်ပိုင်းပေါ့နော်ဒီမွတ်စလင်ရေးကိစ္စကိုကျွန်တော်တို့ညီညာစွာနဲ့တိုင်းပြည်အနေနဲ့လှုပ်ဆောင်နေတာမှလည်းပဲအကျိုးလုံးဝမပြုနိုင်ဘူး။ဟိုအချင်းချင်းနဲ့မှလည်းပဲဟာလားမြန်မာနိုင်ငံပြည်သူတွေနဲ့နိုင်ငံဟိုပြည်ပဆိုင်ရာဟိုဟာပေါ့အတိုင်းဝိုင်းရဲ့ယုံကြည်မှုတည်ဆောက်မှုကိုလည်းပြပြစေမယ်။တယောက်နဲ့တယောက်ပူပေါင်းဆောင်ရွက်မှုလည်းပဲအဟံထားပြစေမယ်ဆိုပြီးတော့ကျွန်တော်ကဒါကြောင့်အဓိကကန့်ကွက်တာပါပဲ။
ဘင်္ဂလားဒေ့ရှ်တမ်မတ်ကြီးမာဆူဒ်ဘင်မိုမန်ကလည်းအခုမြမရေးဆုံးဖြတ်ချက်ကနေရိုဟင်ဂျာဒုက္ခသည်တွေအနေနဲ့သူတို့ဆန္ဒသဘောထားပါမှသာသူတို့နေရရင်းရွာတွေကိုလွတ်လွတ်လပ်လပ်ပြန်နိုင်ရေးကုလသမဂ္ဂကထပ်ပြီးအတည်ပြုပေးလိုက်တာဖြစ်တယ်လို့ကော်မတီရှေ့မောက်မှာပြောသွားပါတယ်။ဒါနဲ့ပတ်သက်လို့မြမတမ်မတ်ကြီးဟောက်တူဆွမ်းကအခုလိုတုံ့ပြန်ပါတယ
်။အဲ့ဒါကတော့ကျွန်တော်ငကိုရီးယားစလုပ်ကလေးကဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့နိုင်ငံသဘောတူညီချက်လက်မှတ်ရေးထိုးပြီးတော့ပြန်လည်လက်ခံဖို့အတွက်စလုပ်ကလေးကအဲ့ဒီချက်ကပါပြီးသားခင်ဗျာ။အဲ့ဒီကပါပြီလားအဲ့ဒီမှာအဲ့ဒါကြောင့်လည်းပဲကျွန်တော်ကပုံစံကိုနှစ်ဖက်သဘောတူပြီးတော့ကျွန်တော်ပုံစံကိုချထားတာရှိတယ်။အဲ့ဒီဖြစ်ဆိုရမယ့်ပုံစံနဲ့မှာဆိုလို့ရှိရင်တို့သဘောနဲ့တို့ပြန်လာပါတယ်ဆိုတာကိုသိကြအောင်ဆိုပြီးတော့လက်မလဲထိုးခိုင်းနေဗျာလက်ပွေတော်မထိုးတတ်တဲ့လက်ပွေတော်နှိပ်ဖို့တော့ကွက်လုတ်ပေးထားတယ်။အဲ့တော့ဒီဟာကျွန်တော်အသေးချာလုတ်ထားပြီလား။
ဒါပေမဲ့လို့မြန်မာဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်နဲ့နိုဝင်ဘာလ15ရက်နေ့ကဒုက္ခသည်တွေစတင်ပြန်ပို့မယ့်အစီအစဉ်မှာဘင်္ဂလားဒေ့ရှ်ဘက်မှရောက်နေတဲ့ဒုက္ခသည်တွေပြန်မလာသေးတာဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့အားနည်းချက်ကြောင့်သာဖြစ်တယ်လို့တမ်မတ်ကြီးကဆိုပါတယ
်။အမှန်ကတော့တို့ကဘင်္ဂလားဒေ့ရှ်ဘက်ကငိုရေကနေပြီးတော့ကျွန်တော်နှစ်နိုင်ငံသဘောတူထားတဲ့အတိုင်းပုံစံနဲ့အညီဒေချာစစ်စစ်ပြီးတော့မင်းမြန်ပြီးတော့မှတကယ်ပြန်လာတဲ့ထင်လာတဲ့လူကိုဟုတ်လားလက်မှတ်တွေထိုးခိုင်းပြီးဒေချာလုပ်တဲ့ solution ဒီပြဿနာမဖြစ်ပါဘူး။ငိုရီကကျွန်တော်တို့ကဒါသူတို့ဆန်တဲ့နဲ့သူတို့ပြန်လာတဲ့သူဟိုဖြစ်ဖို့ကျွန်တော်တို့ငိုရီကတိုင်ပင်ပြီးသားသဘောလည်းတူပြီးသားပါ
အဲ့တတိယကော်မတီမှာဆွေးနွေးတင်ပြတဲ့နေရာမှာဒီ American ဘက်ကဒီကိုယ်စားလှယ်ကနေတင်ပြတဲ့ခါမှာသူဘာမှလို့တုံဆွဲသွားတဲ့ပုံမှာတမ်မတ်ကြီးကဟိုထပြီးတော့ကန့်ကွက်တဲ့အပိုင်းပေါ့လေအဲ့တော့ဒီလိုကုလသမဂ္ဂမှာဒီမြန်မာနိုင်ငံရဲ့တရားဝင်မြန်မာလို့တုံထားတဲ့နာမည်အစားဒီ American ဘက်ကဘာမှလို့ပဲတုံထားတဲ့ပုံမှာဟိုနှစ်နိုင်ငံဆက်ဆံရေးထိခိုက်မလားတန်တမန်ဆက်ဆံရေးဘယ်လိုအလားအလာရှိမလဲရှင်
ကျွန်တော်မြင်တာကတော့ထိခိုက်စရာတော့မရှိပါဘူးအဲ့ဒီဟိုကိုစလဲရဲ့အားနည်းချက်လို့ပဲကျွန်တော်အဲ့လိုပဲယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကကန့်ကွက်တယ်ဆိုတာလေကျွန်တော်ကန့်ကွက်တာကအကြီးစားမဟုတ်ဘူးဟိုအဲ့ဒီမထိုင်ခင်ကသဘာဝတရားကသူကဒီဟာကိုဟိုကုလသမဂ္ဂနဲ့တိမတ်ပြထားတဲ့နာမည်ကိုသုံးပါဆိုတော့အထက်ပြောထားပြီးတာအဲကျွန်တော်ကိစ္စနေမှာအဲ့ဒီမထိုင်ခင်ကလုပ်တဲ့ကျွန်တော်တို့စီးရီးယားကိစ္စမှာရောပေါ့နော်အဲ့လိုပေါ့ဟိုအီရန်ကိစ္စမှာရောအဲဒီတစ်ဖက်နဲ့တစ်ဖက်ပြောကြဆိုကြတဲ့အခါမှာသူတို့အခေါ်ပေါ်ကိုဟာလာမမှန်တဲ့ဟာလာမကြိုက်တဲ့အသုံးအနှုန်းတွေကိုသုံးတဲ့အခါကျတော့တဘာပိကနေပြီးတော့သတိပေးပါတယ်အထက်ထက်အခါကသတိပေးပါတယ်အဲကျွန်တော်တို့ကိစ္စမှာကျတော့လေတဘာပိကတားပါတယ်နှစ်ခါလောက်ကြားတယ်ဒါပေမဲ့ဆက်ပြောတော့ကျွန်တော်ကလည်းအဲ့ဒါနဲ့ဟိုကျွန်တော်ကလည်းဝင်ပြီးတော့ပြောလိုက်တာပါအမှားတော့တဘာပိကိုယ်တိုင်ကသူကဒါမပြောဖို့သူကငကိုရေကဟိုတမ်းမြစ်ထားပြီးသားတရားဝင်နာမည်ကိုသုံးပါလို့တမ်းမြစ်ထားပြီးသားအဲ့တော့ဟိုကျွန်တော်တို့ယက်တိချက်ကတော့ဗျာဟိုဒီနိုင်ငံတနိုင်ငံရဲ့ဟာလာဟိုကိုတတ်မှတ်ထားတဲ့တရားဝင်တတ်မှတ်ထားတဲ့နာမည်ကိုဟိုတမင်အခုကတော့တမင်ပေါ့နော်တမင်မခေါ်ပဲနဲ့ဟိုသူတို့ဟိုဟွာပေါ့နော်အရင်နာမည်ဟောင်းကိုတုံးတယ်ဆိုတာဟိုအမှတ်တမဲ့ခေါ်တာလည်းမဟုတ်ဘူးတမင်ဟုတ်တယ်ဆိုတဲ့သဘောမျိုးဖြစ်တဲ့ခါကျတော့ဒါသူ့အတွက်လည်းမကောင်းဘူးပေါ့နော်အဲကျွန်တော်တို့နှစ်နိုင်ငံကြီးကျွန်တော်အဲ့ဒါကြောင့်တင်းတယောက်သေးစားမှုတော့ဟိုရှိဖို့လိုတယ်ဆိုတဲ့ဥစ္စာဒါကျွန်တော်ပြောတဲ့ဟာကတော့ဒါဟိုပါပဲအဓိကကတော့ဒါပေမဲ့နိုင်ငံဆက်ဆံရေးမှာတော့ဒါကြောင့်တော့ဒီတိုင်းကျတော့မရှိဘူးလို့ကျွန်တော်အဲ့လိုမြင်ပါတယ်
ဒီနေ့မြမအရေးဆုံးဖြတ်ချက်မှာ2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြမစစ်တပ်ကရိုဟင်ဂျာမွတ်စလင်ခွနသိန်းကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်ကိုအတင်းကျပ်မောင်းထုတ်ခဲ့မှုအပါအဝင်လူခွင့်ရေးဖိနှိပ်မှုတွေကိုနိုင်ငံတကာတရားရုံးတွေကနေစစ်ဆေးအရေးယူနိုင်ဖို့ကုလသမဂ္ဂရဲ့အဖွဲ့ဝင်62ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့ဖွဲ့စည်းထားတာကိုထပ်ပြီးအတည်ပြုခဲ့ပါတယ်။အဲ့ဒီအတွက်လဲကုန်ကျငွေဒေါ်လာ28တန်းနီးပါးသုံးဆွဲမှာပါ။ဒီကိစ္စကိုလဲမြန်မာဘက်ကကန့်ကွက်ခဲ့ပြီးမြန်မာအစိုးရဘက်ကနိုင်ငံသား2ဦးပါတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုဖွဲ့ပြီးဆောင်ရွက်နေကြောင်းတမ်မတ်ကြီးကပြောပါတယ်။မြန်မာအရေးဆုံးဖြတ်ချက်ကိုပူးတွဲအစိုးတင်သွင်းတဲ့နိုင်ငံပေါင်း103နိုင်ငံဖြစ်ပြီး American, Canada, Austria နဲ့ Mexico နိုင်ငံတွေပါဝင်ပါတယ်။ကန့်ကွက်တဲ့နိုင်ငံ10နိုင်ငံကတော့မြန်မာအပါအဝင် Russia, တရုတ် Cambodia, Laos, Philippines, Vietnam, Zimbabwe, Burundi နဲ့ Belarus တို့ဖြစ်ပါတယ်ရှင်။